2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောက်ဖြစ်ရွေးကောက်မဲ့ကြောင်းဒုသမ္မတအောင်ဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မှုသမ္မတလောက်နေဖြစ်ရွေးချယ်ခင်ရရေးဂျိုးဘိုင်ဒန်ကြတဲ့ဒီမိုကရက်ပါတီစကိုဇော်ရီအများပြားရှိနေတဲ့ထဲမှာဒလဝဲပြည်နယ်ဝိုင်းရင်ထက်လွတ်တော်အမှန်လည်းဖြစ်အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာဒုသမ္မတဖြစ်နှစ်ကြိမ်ကာဝန်ယူခဲ့ပြီးတဲ့ဘိုင်ဒန်ကတော့ရှင်ပြန်မှုထဲမှာစစ်ချင်းဆိုလိုထိတ်ဆုံးနေရရောက်ခဲ့တာပါ။သမ္မတလောက်ဖြစ်ပြည်ဝခံမှုဒုသမ္မတဟောင်းဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုရဲ့ချီဂန်စန်တမိုးရီနဲ့ကမ္ဘာ့အလယ်မှာရပ်တည်ချက်တွေဟာအန္တရာယ်နဲ့ကြုံရတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတဆောင်ကတော့ရှင်းလင်းချက်တက်တန်း၂၀ဟုတ်ချုပ်ခွင့်ပေးလိုက်လို့ဆိုရင်တိုင်းပြည်ရဲ့တွင်ပြင်းလက္ခဏာတွေအားလုံးဟာချီဂန်ချက်ကြပြောင်းလဲသွားနိုင်တာကြောင့်ဒီလိုပြုမှုခံနေတဲ့အတွက်ရွေးကောက်ပွဲဝင်မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။တက္ကသိုလ်6နှစ်အရွယ်ဒုသမအောင်ဘိုင်ဒန်ဟာအများပြည်သူနဲ့ပတ်သက်တဲ့အခမ်းအနားတွေမှာထိတွေ့တာပုတ်ပတ်နိုင်ရှိတာတွေရှိခဲ့တဲ့ပေါ်ဆွဆွဲဝင်ပြန်မှုတွေနဲ့လည်းမကြသေးရင်ကပဲကြုံရရပါ။နဗာရာပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ဘူးသူအမျိုးသမီး2ဦးပါဝင်အမျိုးသမီး9ဦးထက်မနည်းကဆွဆွဲခဲ့တာတွေကိုတော့သူ့ဘဝတစ်လျှောက်လူရင်းနဲ့ရင်းရင်းနှီးနှီးဆက်ဆံခဲ့တဲ့အပြုမှုဖြစ်ကာကွယ်ပြောဆိုခဲ့ရတဲ့ရှေ့ရှက်စင်ရင်ပြုမှုသွားမယ်လို့လည်းပြောဆိုထားပါတယ်။